ပါရှင်ခင်ဗျာမကြာသေးခင်ပြီးခဲ့တဲ့ရက်ပိုင်းတွေမှာမြန်မာနိုင်ငံကထူးခြားတဲ့သတင်းတွေတော်တော်များများပဲပေါ်ထွက်လာခဲ့ပါတယ်အထူးခြားဆုံးကတော့မြစ်ဆုံရေကာတာစီမံကိန်းကိုလောလောဆယ်အားဖြင့်ရပ်ဆိုင်းထားမယ်လို့သမရာကြီးဦးသိန်းစိန်ကနေပြီးတော့ကြေညာလိုက်တဲ့သတင်းဖြစ်ပါတယ်အထားအပြင်လည်းပဲကုလသမဂ္ဂအထွေထွေညီလာခံမှာမြန်မာနိုင်ငံသားဝင်ကြီးကပြောကြားခဲ့တဲ့စကားတွေနောက်ပြီးအမေရိကန်သမရာဟောင်းမစ္စတာကလင်တန်ရဲ့နိုင်ငံတကာအကောင်းဆောင်များညီလာခံကိုဒေါ်အောင်ဆန်းစုကြည်ကနေ Skype ဗီဒီယိုကနေတဆင့်အမှားစကားပြောကြားခဲ့တဲ့သတင်းအဲ့ဒီသတင်းတွေထဲမှာပဲမြန်မာနိုင်ငံမှာအပြုသဘောဆောင်တဲ့တိုးတက်ဖြစ်ထွန်းမှုလေးတွေတဖြည်းဖြည်းနဲ့လမ်းစပေါ်လာပြီဆိုတဲ့စကားတွေလည်းပဲတော်တော်များများပြောလာကြပါတယ်ဒီအကြောင်းအနေနဲ့ပတ်သက်ပြီးကျွန်တော်တို့ဆွေးနွေးသွားဖို့အတွက်အခုတောင်အာဖရိကနိုင်ငံ Johannesburg မြို့က Free Burma Coalition FBC အဖွဲ့မြန်မာဒီမိုကရေစီရေးလှုပ်ရှားသူတာဝန်တယောက်ဖြစ်တဲ့ဒေါက်တာဦးသိန်းဝင်းBME မြန်မာသတင်းသက်မဲ့ကဥက္ကဋ္ဌဒေါက်တာမောင်မောင်မြင့်နဲ့အမေရိကန်ပြည်ထောင်စုအနောက်ဖက်ခြမ်းကယ်လီဖိုးနီးယားပြည်နယ်ကနိုင်ငံရေးသိပ္ပံပါရဂူဖွဲ့ဂျိုးပန်းနေတဲ့ကွန်မင်းစင်တို့ကိုဖိတ်ကြားထားပါတယ်။မြန်မာနိုင်ငံမှာအခုပြီးခဲ့တဲ့လပိုင်းတွေအတွင်းမှာအပြောင်းအလဲတွေဖြစ်ပေါ်လာတဲ့ဆိုတာလူတွေတော်တော်များများကလည်းပဲပြောနေကြပါတယ်။ဒေါ်အောင်ဆန်းစုကြည်ကိုသမရာကြီးဦးသိန်းစင်ကနေပြီးတော့ခေါ်ယူတွေ့ဆုံပြီးဆွေးနွေးခဲ့တဲ့ကိစ္စအထားအပြင်အရင်စစ်အစိုးရလက်ထက်ကမကြားခဲ့ရတဲ့ကိစ္စတွေကိုအခုတဖြည်းဖြည်းနဲ့ကြားသိလာတဲ့အတွက်ကြောင့်တချို့တွေကဝန်တာနေသလိုပဲတချို့တွေကလည်းမယုံသင်္ကန်းစိတ်တွေနဲ့စောင့်ကြည့်နေကြပါတယ်။အဲဒီတော့ဒီမြန်မာနိုင်ငံကအပြောင်းအလဲလေးတွေနဲ့ပတ်သက်ပြီးဆရာဦးသိန်းဝင်းအနေနဲ့ဘယ်လိုသဘောရတယ်ဆိုတာဘယ်လိုသုံးသပ်မိလဲဆိုတာပြောပြပါလားခင်ဗျာ
။ကျွန်တော်အနေနဲ့ပြောရရင်အခုချိန်မှာမြန်မာနိုင်ငံမှာအခုအားလုံးသိကြတဲ့အတိုင်းအပြောင်းလေးတွေရှိတယ်။တော်စုကိုယ်တိုင်ကလည်းပြောတဲ့နေရာမှာကျွန်တော်တို့နည်းနည်းလေးသတိထားကြည့်ဖို့ကသူပြောတဲ့အချက်မှပါပါတယ်။အပြောင်းလဲလမ်းစကိုတွေ့ရတယ်လို့ပဲသူပြောပါတယ်။ဒါစောစောပိုင်းကလည်းသူပြောခဲ့တယ်။ဟိုတနေ့ကဒီ Skype မှာလည်းသူပြောခဲ့တာအပြောင်းအလဲလမ်းစရဲ့အဆပဲတွေ့တယ်လို့သူပြောသွားပါတယ် beginning of the beginning လို့သူပြောသွားတယ်အဲ့တော့တကယ်ပြောရင်တော့အဆရဲ့အဆပဲတွေ့သေးတယ်ဆိုတဲ့အတွက်အဲဒီချိန်မှာဒါကစောပါတီးတယ်လို့ပဲကျွန်တော်ပြောချင်ပါတယ်မှန်ပါတယ်ဟိုအရင်တုန်းကပြည့်စာရင်တော့အခုမှပေါ့နော်ဒီလိုပြောင်းလဲမှုမျိုးကိုသိမတွေ့ကြရသည်လို့ပြောရင်တော့ရတာပေါ့လေဒါတောင်မှကျွန်တော်တို့ဟိုအရင်ဘိုးချုပ်ခင်မြို့နယ်လက်ထက်တုန်းကသမိုင်းစာမျက်နှာအဖြစ်ဖြစ်ပါပြီလို့ပြောခဲ့ဒါအားလုံးလည်းအတိပါပဲပြီးတဲ့အခါကျတော့ဒုံကြီးမဲပြန်ဖြစ်သွားတာပဲပေါ့နော်အခုဖြစ်နေတဲ့အပြောင်းလဲတွေကအရင်နဲ့စာရင်ထူးခြားလာတာတော့ရှိတယ်ဒါပေမဲ့ကျွန်တော်တို့မမေ့ဘူးကတော့ကျွန်တော်တို့အနေနဲ့ပေါ့နော်ဟိုနိုင်ငံတကာမှာလည်းဖြစ်နေတာတွေရှိပါတယ်ဒီဒီမိုကရေစီအင်အားစုတွေကဟိုအာဏာရှင်အစိုးရတွေပေါ်မှာဒီအမျိုးမျိုးနဲ့ဟာလာနိုင်ယူခဲ့ပြီးတော့ပြည်သူလူထုကနေပြီးတော့ဟိုအုပ်စိုးနိုင်တဲ့အနေအထားမျိုးလေးတွေရှိလာတာရှိပါတယ်ဒီမှာကတော့ဒါကျွန်တော်တို့ရှင်းပါတယ်အခုချိန်ထိကဒါကျွန်တော်တို့အမျိုးသားရင်ကြားစီအေးကိုပဲတွားရမယ်နောက်ပြီးတော့အင်အားချင်းဝင်းချာကလည်းအဲခုနပြောတဲ့ပေါ့နော်သူတပြန်ကိုတပြန်ဖြစ်နေတဲ့အခြေအနေမျိုးပါကျွန်တော်တို့ပြည်သူလူထုနဲ့ဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့ပြည်သူလူထုရဲ့ဒီမိုကရေစီအင်အားစုကအားလုံးကိုသူတိမ့်ပိုက်နိုင်တဲ့အနေအထားမျိုးလည်းမဟုတ်တလို့အစိုးရအနေနဲ့လည်းဒီ2020ကျော်ကတန်းလာပြီးပြီးတော့သူတို့ကိုယ်တိုင်လည်းမအောင်မြင်ဘူးပေါ့ဆိုလိုတာကတော့အင်အားရှိန်ရှာညီမျှနေတဲ့အတွက်ကြောင့်ကျွန်တော်တို့ထင်တယ်လို့ဒီမိုကရေစီကိုရောက်မယ်လို့တော့ဒေါ်အောင်ဆန်းစုကြည်လည်းပြောပါတယ်လောလောဆယ်ဒီပုံတိုင်းသွားရင်တော့ဖြစ်နိုင်မှာမဟုတ်ဘူးသို့တော့ဒီအမျိုးသားရင်ကြားစီရေးကအင်မတန်မှခက်ခဲတဲ့ဆိုတဲ့အတွက်ကြောင့်ဒီဟာအတွက်ကိုပေါ့နော်နှစ်ဦးနှစ်ဖက်ကအပြန်လာအပေးအယူကိုလုပ်ရမယ်ဆိုတာမျိုးကရှိလာတဲ့အတွက်ကြောင့်ကျွန်တော်တို့အကုန်ကိုမျှော်လင့်လို့တော့မရဘူးဟိုအချိန်နေနဲ့အချိန်ခါတွေကိုကျွန်တော်တို့စောင့်ကြည့်ရအောင်မှာပဲဖြစ်ပါတယ်ဒီနိုင်ငံတကာကလောအောင်ဆန်းစုကြည်လွတ်လာပြီးတဲ့အခါမှာလာခဲ့တဲ့သူများအဖွဲ့အစည်းများကိုယ်တိုင်ကလည်းပြောထားပါတယ်ဘဒူကမှဒီဟာကိုဒီတမတော်အယတ်သားများကောင်းဆောင်တဲ့ဒီအစိုးရအပြောင်းလဲကြီးပြောင်းနေပါတယ်လို့မပြောဘဲနဲ့ဒါစောင့်ကြည့်ရမယ်ဆိုတဲ့အနေထားကိုပဲပြောသွားကြတာပါပဲ
ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်ဒီခုနကပြောခဲ့တဲ့ပေါ့လေတိုးတက်မှုလေးတွေရှိလာဖို့ဆိုတာကတော့ဟို အခုဆိုလို့ရှိရင်ပြည်ပမှာရောက်နေကြတဲ့မြန်မာနိုင်ငံသားတွေပြည်တွင်းကိုပြန်လာလို့ရပါတယ်ရာဇဝမှုကျူးလွန်ထားတာမရှိလို့ရှိရင်ကောင်းမွန်မွန်လက်ခံပါမယ်နောက်တစ်ခါငွေကြေးဈေးကွက်ငွေတန်ဖိုးတွေဟိုကမောက်ကမဖြစ်နေတာကိုတည်ငြိမ်အောင်လုပ်ပေးဖို့အတွက်ဆွေးနွေးနေကြပါတယ်အလားနောက်တစ်ခါစာနယ်ဇင်းသမားတွေအတွက်ကိုလွတ်လပ်권လေးအနေချင်းအခုဖွင့်ပေးပါတယ်ဆိုတာလေးစီကိုပဲဒီအကောင်းမြင်သမားတွေကတော့ပေါ့ဒါလေးတွေကတုတ်တက်မှုလေးတွေအရင်စစ်ဆိုးရအချင်းချင်းတော့ကဒါတွေကမမြင်မတွေ့ခဲ့ရမကြားခဲ့ရတဲ့ကိစ္စတွေအခုဒါလေးတွေကြားလာတာဒါတော့ကောင်းတဲ့သဘောရှိတယ်လို့လည်းပြောကြတာပေါ့အဲအဓိကကတော့ဒီအမျိုးသားရင်ကြားစီရေကြားရှိဖို့တော့နော်တကယ်စစ်မှန်တဲ့တုတ်တက်မှုအပြောင်းလဲရဖို့လို့ဆိုတဲ့နေရာမှာဒီတနိုင်ငံလုံးမှာဖန်ထားတဲ့ဒီနိုင်ငံရေးအကျဉ်းသားဟို2000နီးပါးအတိအကျပြောရင်တို့ APB ဖွဲ့ကထုတ်ပြန်တဲ့အစည်းအရာသူ1998ရောက်တော့မှရှိနေပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးနိုင်ငံတကာကရောပြည်တွင်းပြည်ပအကုန်လုံးကနေဝိုင်းပြီးတော့နိုင်ငံရေးကျင်းသားတွေလွှတ်ပေးပါလို့ပြောလာတာကိုဒီအစိုးရဘက်ကနေပြီးတော့ဟိုဘူးကွယ်နေတဲ့သဘောပဲနော်နိုင်ငံရေးကျင်းသားရဲ့လို့မဟုတ်ပါဘူးဆိုတာမျိုးတို့ပြောနေကြတယ်ဒီတော့ဒီနိုင်ငံရေးကျင်းသားတွေဟာဒီနိုင်ငံကောင်းများကောင်းချောင်းအတွက်သူတို့ရဲ့ယုံကြည်ခြင်းနဲ့သူတို့လှုပ်တင်လှုပ်တက်တဲ့ချင်တာသူတို့လှုပ်ခဲ့တာကိုလူသားမှုကျူးလွန်လို့တသက်တကျွန်းတန်ချတယ်ဆိုတာမျိုးတဲ့တောင်မှပဲပုံမူကြီးလေးတဲ့ထောင်တန်ကြီးဆက်မှတ်ထားတာဒါတွေကိုမမျှတဘူးဆိုပြီးဒီလှုပ်ပေးဖို့လို့ပြောနေတာဒါမလှုပ်ပေးလို့ရှိရင်ဘယ်လိုလှုပ်ပြီးတော့အမျိုးသားရင်ကြားစီရရမလဲဆိုတာတွေကိုလည်းမိကုန်းနေထုတ်နေကြတာပါပဲဥက္ကမောင်းမြေခင်ဗျာဒီကိစ္စရဲ့ပုံမှာဘယ်လိုယူမြင်မိလဲဆိုတာပြောပါအောင်ကြားပါရစေ
ဟုတ်ကဲ့ခင်ဗျာဒီနိုင်ငံရေးကျင်းသားကသွားသွားပြောသလို2000နီးပါးလောက်ကျွန်တော်တို့ရှိတယ်။နောက်ပြီးတော့သတင်းသမားတွေဆိုလို့ရှိရင်လည်းပဲဟာဒီသတင်းသမားအယောက်30လောက်ကဟာအခုချိန်ထိဒီမတရားချင်းချထားတာကိုခံနေရတယ်။ဆိုတော့ဆေးဆိုးအနေနဲ့ကြည့်ရတာကဒီနိုင်ငံရေးသမားတွေနဲ့ဒီသတင်းသမားတွေပေါ့နော်။သူတို့ကိုအခုချိန်ထိမလွတ်သေးပဲနဲ့ထားတဲ့ကိစ္စဟာသူတို့အနေနဲ့ဟာဒီတောင်ဆန်းစုကြည်နဲ့ဆွေးနွေးတဲ့အခါမှာပဲဖြစ်ဖြစ်ဒါမှမဟုတ်လို့ရှိရင်ဒီမိုကရေစီအားစုတွေနဲ့ဆွေးနွေးတဲ့အခါမှာပဲဖြစ်ဖြစ်ဒါကိုတော့ချက်တစ်ခုအနေနဲ့များခြင်ထားသလားဒါကိုကျွန်တော်တို့တွေးလို့ရပါတယ်။နောက်တစ်ချက်ကတော့ဟာဦးသိန်းစိန်အနေနဲ့ဒီနိုင်ငံရေးကျင်းသားတွေလှုပ်ပေးဖို့ကိစ္စကိုသူတယောက်တည်းများဆုံးဖြတ်လို့မရဘူးလား။ဟာနောက်သူ့နောက်ကွယ်မှာဟာဘလို့ပုံကူတွေကဒါမှမဟုတ်လို့ရှိရင်ဘလို့အဖွဲ့အစည်းကဟာသူ့ရဲ့ဆုံးဖြတ်ချက်တွေကိုဟာဒီထိန်းချောင်းနေတယ်လေ။ဒါတွေဟာကျွန်တော်တို့ရှေ့ဆက်ပြီးကြည့်ရမယ်အချက်တွေဖြစ်ပါတယ်။ဆိုတော့ကျွန်တော်တို့မြန်မာနိုင်ငံဟာဆီအနာရှင်စနေစပြီးတော့ပေါ်ထုံးကလေးကမြန်မာနိုင်ငံမှာဟာဒီလိုတယောက်ကနောက်ကိုရနေထိန်းချုပ်တယ်ဆီအနာရှင်ဆိုတဲ့ပုဂ္ဂိုလ်သို့တော့ဆီအနာရှင်ဆိုတဲ့ပုဂ္ဂိုလ်ဟာဒီကနေ့ဒီအခါမှာထင်ထင်ရှားရှားမရှိတော့ပေမဲ့လို့ဒီကနေ့ဒီအခါမှာရှိနေတဲ့အစိုးရဒီ၎င်းနောက်ပြီးတော့လွှတ်တော်ဒီ၎င်းဒါတွေဟာဒီဆီအစိုးရလက်ထက်မှာပေါ်ထုံးခဲ့တာပါဆီအစိုးရလက်ထက်မှာ2008ခုနှစ်ခြေခံဥပဒေသူတို့ရေးတယ်2010ခုနှစ်ရွေးကောက်ပွဲကိုသူတို့လုပ်တယ်ဒါတွေအားလုံးဟာဘယ်လောက်ထိတရားမျှတမှုရှိခဲ့လဲမရှိခဲ့ဘူးဆိုတာကိုကျွန်တော်မြန်မာနိုင်ငံသားတွေလည်းသိပါတယ်ကမ္ဘာလည်းသိပါတယ်ဆိုတော့ဒီလိုလွှတ်တော်မျိုးဒီလိုအစိုးရမျိုးရှိနေတဲ့ကာလမျိုးမှာဟာဘယ်လောက်ထိသမရတရားအနေနဲ့သူ့အနေနဲ့ဘယ်လောက်ကြီးပဲစိတ်ကောင်းမှရှိရှိသဘောထားညံ့ညတ်တတ်တာရှိရှိသူ့အနေနဲ့ဘယ်လောက်လုပ်နိုင်မလဲဆိုတာကိုတော့ကျွန်တော်အများကြီးတန်လျာဖြစ်မိပါတယ
်ဟုတ်ကဲ့ခင်ဗျာဟိုကိုမင်းစေအောင်ခင်ဗျာအခုဒီမြန်မာနိုင်ငံတွင်းမှာအခုပြီးခဲ့တဲ့ဒီတစ်လနှစ်လအတွင်းဖြစ်လာတဲ့အခြေအနေတွေပေါ်မှာဘယ်လိုများအခြေအပေါ်မှာသုံးသပ်မိပါလဲ
အခုပေါ်လေးပြီးခဲ့တဲ့လပိုင်းအတွင်းမှာဖြစ်ခဲ့တဲ့ကိစ္စတွေဟာလားလက်စုပ်လက်ကင်ပေါ်လေးလားတိုးတက်ပြီးလို့လက်စုပ်လက်ကင်တော့မပြနိုင်သေးတော့ညာလေနိုင်ငံရေးဝန်ကျင်ကတော့ပိုကောင်းလာတာကိုကျွန်တော်တို့မငြင်းနိုင်ပါဘူးနိုင်ငံရေးရအလားအခင်းကျင်းမှာပိုပြီးတော့တက်လက်လာတယ်ပြောနိုင်ဆိုနိုင်ရှိလာတယ်ဒါတွေကတော့ကျွန်တော်တို့မငြင်းနိုင်ပါဘူးအထူးသဖြင့်ကျွန်တော်စိတ်ဝင်စားတာကတော့ဒီတက်မတော်ပေါ်လေးဒီတက်မတော်ဟာဒီအခြေခံဥပဒေအရဆိုလို့ရှိရင်အမျိုးသားနိုင်ငံရေးဥဆောင်ခန်းကဏ္ဍမှာလည်းပါတယ်သူ့မှာဝန်ကြီးဌာနတွေကိုလည်းသူအများကြီးဟာအဓိကကျတဲ့ဝန်ကြီးဌာနတွေလည်းသူကတရက်ကန်တွေ့ထားနိုင်တယ်ဒါအမျိုးသားကာကွယ်ရေးနှလုံးသွင်းရေးကောင်စီမှာလည်းသူကတောင်အဓိကလွှမ်းမိုးထားတာဖြစ်တယ်အဲ့တော့လွှတ်တော်မှာလည်းသူရဲ့ကိုယ်စားလှယ်တွေပါတယ်ဆိုတော့ဒီအခြေခံဥပဒေဟာပြောမယ်ဆိုရင်စစ်တပ်ကိုအထုတ်ပိုင်ခွင့်အပြည့်အဝပေးထားပြီးတော့စစ်တပ်ကခြေလှယ်ခြင်းခြေလှယ်နေတော့ခြေလှယ်ခွင့်ရအောင်လို့အခြေခံဥပဒေကခွင့်ပြုထားတာပါအဲ့အခုချိန်ထိကြီးရတဲ့လောက်ကတော့စစ်တပ်ဟာဒီအခြေခံဥပဒေပါအခွင့်အရေးတွေကိုအပြည့်အဝအလွန်အကျွံသုံးစွဲတာမရှိသေးဘူးလို့ကျွန်တော်တုံ့တက်နိုင်ပါတယ်။ဘာလို့လဲဆိုတော့အခုထိကြီးရတဲ့ဆိုလို့ရှိရင်ဒါဒီစစ်တပ်ကလက်ရှိအစိုးရဦးသိန်းစိန်ရဲ့အစိုးရလုပ်နေတာကိုတစုံတရာလက်ခံထားတဲ့ပုံပေါက်ပါတယ်။အဲ့လိုပေါက်တာနဲ့ပတ်သက်ပြီးတော့အထောက်အထားပြစရာအများကြီးရှိပါတယ်။ဒါပေမဲ့အဲ့ဒီကနှစ်ခုလောက်ကိုကျွန်တော်ပြောမယ်ဆိုရင်ဥပမာဒီနိုင်ငံရေးအချင်းသားလို့မတုံးတော့ညာလဲအချင်းသားလွတ်မြောက်ရေးကိစ္စနဲ့ပတ်သက်ပြီးတော့လွတ်တော်ရဲမှာဒါစစ်တပ်ကိုယ်စားလှယ်တွေကဝင်ရောက်ထောက်ခံဆွေးနွေးတာမျိုးရှိတာတွေ့ရပါတယ်ဒါကလည်းထူးခြားတဲ့ကိစ္စပါနောက်တစ်ခုပြောမယ်ဆိုလို့ရှိရင်ဒီတောင်အဆန်းစုကြည်နဲ့ပြီးခဲ့တဲ့ဒီနေပြည်တော်အလို့ယုံဆွေးနွေးပွဲမှာတောင်အဆန်းစုကြည်သွားတဲ့အခါမှာတောင်အဆန်းစုကြည်ကိုပြူပြူငါငါနှုတ်ဆက်တဲ့လူတွေထဲမှာဗိုလ်ချုပ်သိန်းသေးပါတာတွေ့ရပါတယ်ဗိုလ်ချုပ်သိန်းသေးဟာနေဆက်တဲ့ဝန်ကြီးဖြစ်ပါတယ်နေဆက်တဲ့ဝန်ကြီးဆိုတာဟာကာကွယ်ရေးဦးစီးချုပ်ကတည်းကခန့်ထားတာပါဟုတ်ဗိုလ် ိုးသိမ့်သိမ့်နဲ့တော့ sensitive တောရွှေနေတဲ့ပုံကကျွန်တော်တို့အားလုံးမြင်ရတာဖြစ်ပါတယ်ဒါကိုကြည့်မယ်ဆိုရင်နေဆက်ဒေတာဝင်ကြီးကာကွယ်ဥသိချုပ်ကတရားရိုက်ခံထားတဲ့လူဟာကာကွယ်ဥသိချုပ်သဘောထားမပါဘဲနဲ့တော့လည်းကောင်းဒါမှမဟုတ်ရင်ကာကွယ်ဥသိချုပ်မလိုလားမဲ့ကိစ္စမျိုးဆိုတော့လည်းကောင်းလုံးဝမဟုတ်ပါဘူးလုံးဖို့အင်မတန်ခက်ပါလိမ့်မယ်ဒါကိုကြည့်မယ်ဆိုရင်လက်ရှိစစ်တပ်ဟာဒီဦးသိန်းစိန်စိုးကလုပ်နေတဲ့ပြည်ရင်ပြောင်းလဲမှုတွေကိုတစုံတရာလက်ခံထားတဲ့ပုံတွေ့ရပါတယ်ဒီလိုလက်ခံတာကလည်းအကြောင်းတစ်ခုရှိပါတယ်တစ်ခုကတော့စစ်တပ်ရဲ့ budget စစ်တပ်ရဲ့လုပ်ပိုင်ခွင့်တွေကိုလက်ရှိစိုးကမတားမြစ်သေးစစ်တပ်ကဒါကိုလက်ခံမဲ့သဘောရှိရတွေ့ရပါတယ်နောက်တစ်ခုကလည်းစစ်တပ်ဟာဒီပြည်ရင်စစ်ပေါ်လေသူတို့တိုင်းရင်းသားကိစ္စနဲ့ပတ်သက်ရင်လက်ရှိအစိုးရကတိုင်းရင်းသားလုပ်ပိုင်ခွင့်ကိစ္စတွေကိုအလွန်အကျွံမလိုက်ရောဘူးဆိုရင်ဒါဒီမှာ federal ကိစ္စလို့ခေါ်မျိုးပေါ့နော်ဒါမျိုးကိစ္စတွေကိုလက်ရှိအစိုးရကမလိုက်ရောသမီးကတော့စစ်တပ်ကဒီကိစ္စကိုလက်ခံမဲ့သဘောလည်းရှိပါတယ်။တနည်းအားဖြင့်ပြောမယ်ဆိုလို့ရှိရင်စစ်တပ်ဟာဟလာသူ့ထမ်းမှာလည်းသူအာဏာကိုဖျက်ဆီးစုစည်းနေရတယ်။စေနာမှာပဲလက်ရှိအစိုးရလုပ်ထားတာကိုလည်းတစုံတရာလက်ခံနေတယ်။ဒါလို့ပြောရတဲ့အချက်မို့ပြဿနာရင်မရှိဘူးလားဆိုရှိပါတယ်။ပြဿနာအများကြီးရှိပါတယ်။ဥပမာဆိုရင် promotion ပြဿနာကအလုံးစွင်းတော့စွင်းတဲ့ကိစ္စပါနိုင်ငံရေးအခြေအနေကိစ္စဖြစ်ပါတယ်။ဒါဒုတိယကိစ္စကလည်းဒီတိုင်းရင်းသားပြဿနာဖြစ်ပါတယ်။တိုင်းရင်းသားဒေသတွေမှာစစ်တပ်ကနေပြီးတော့စစ်စင်ရေးလုပ်နေတာသူတို့ကချင်းကရင်ဒေသတွေမှာလုပ်နေတာတွေ့ရပါတယ်။ဒီပြဿနာကလည်းခေါင်းခဲမဲ့ပြဿနာဖြစ်ပါတယ်။ဒီပြဿနာတွေကိုထွင်ကြံစားမှုရှိရှိနဲ့လုပ်နိုင်မယ်ဆိုရင်တော့လေအဖြေမရှိဘူးမဟုတ်ဘူးအဖြေလည်းရှိတာတွေ့ရပါတယ်။
အခုဒီမြေဆုံစီမံကိန်းရဆိုင်လိုက်တဲ့ကိစ္စမှာကြတော့တမရဦးသိန်းစိန်ကလွတ်တော်မှာဘာမှချအဆွေးနွေးနေတာမဟုတ်တော့ဘဲနဲ့သူ့သဘောနဲ့သူအဆုံးဖြတ်ကျင်ညာလိုက်တဲ့သဘောမျိုးဖြစ်နေဦးလားဗျာ
မြေဆုံကြီးကတော့ကိုဆက်မှတို့ပြောလိုက်တဲ့ကိစ္စအနေဒါအင်တာမကောင်းတဲ့ကိစ္စပါဒါကတော့ကျတော့အမျိုးသားအင်ဂျီရဲ့လမ်းစားဖြစ်တယ်လို့ကျွန်တော်တို့ဆိုနိုင်ပါတယ်တကယ်လို့သာဒါကိုယာယီရဆိုင်တာမဟုတ်ဘဲနဲ့အများတိုင်းရဆိုင်သွားနိုင်အောင်လုပ်မယ်ဆိုရင်အတိုင်းမီအတွက်ကောတိုင်းရင်းသားတွေအတွက်ပါတကယ်ပဲကောင်းနိုင်ပါတယ်တစ်ဖက်ကလည်းကျွန်တော်တို့သတိချက်တင်တာကတော့ဒါဟာတရုတ်နဲ့ကျွန်တော်တို့ဆွေးနွေးရမယ့်ကိစ္စဖြစ်ပါတယ်ဒီကိစ္စကအင်တာမတင်မိပါတယ်ငကိုကလေးကသဘောတူစာချုပ်တွေချုပ်ထားတဲ့ကိစ္စဆိုတော့ကဒီနိုင်ငံတကာလှုပ်ထုံးလုံလီတွေကိုလည်းကျွန်တော်ငြေရမှာဖြစ်ပါတယ်တရုတ်ကနေပြီးတော့ကျွန်တော်တို့ကိုမကြည်မချမ်းဖြစ်ပြီးတော့မြန်မာအရေးကိုလာပိုပြီးဝင်ဆွက်လာမယ်အခုမှပေါ်လေးစီးပွားရေးအချက်ကိုင်လာမယ်တရုတ်နဲ့ကလည်းနေဆက်ချင်းထိဆက်နေတာဖြစ်တော့ကြောင့်မို့နေဆက်မှမတည်မြင်ဖြစ်အောင်လုပ်မယ်ဆိုရင်ကျွန်တော်တိုင်းပြည်တွက်ကအင်တာနက်အခက်အခဲကြုံနေပါတယ်။ဒါကိုကျွန်တော်တို့အတိတ်ကအတွေ့အကြုံမှာကျွန်တော်တို့ရှိခဲ့ပြီးဖြစ်ပါတယ်။ဒီတော့ကကျွန်တော်တို့ဘက်ကစဉ်းစားရမှာကတော့ခေါင်းအေးထားပြီးတော့အမျိုးသားရဲ့ညာစစ်တင်ရေးတိုင်းပြည်တော်ရင်လုံနေရတဲ့အချိန်မှာလာသွေးဆူပြီးတော့ပေါ့နော်စိတ်လိုက်မှမာရင်မလို့မိဖို့အရေးကြီးပါတယ်။ဒါကြောင့်မို့လက်ရှိပြဿနာတွေကိုတရုတ်နဲ့ဆွေးနွေးတဲ့အခါတွေဖြစ်ပြဿနာတွေကိုဖြေရှင်းတဲ့နေရာမှာတိုင်းနိုင်ငံပေါ့လေ institution တွေပေါင်းနေကဖြေရှင်းတာမျိုးတော့ကျွန်တော်ကလိုလားပါတယ်။အထူးသဖြင့်ပေါ့နော်ကမရာကအခုလိုပြောရဆိုရင်လက်လွတ်တော်ကလည်းဒါကို11ထောက်ခံကြဖို့ဒီလွတ်တော်ထဲမှာပါတဲ့ဒီစစ်တပ်ကိုယ်စားလှယ်တွေကလည်းဒါကို11ထောက်ခံကြဖို့တခါတဲ့ institution တွေဖြစ်တဲ့မီဒီယာတွေအဲ့နိုင်ငံရေးပါတီတွေအဲ့ institution ပေါင်းနေကနေပြီးတော့အားလုံးဝိုင်းပြီးတော့ခေါင်းအေးထားပြီးရှင်းဖို့လိုမယ်လို့ကျွန်တော်ထင်ပါတယ်ကျွန်တော်ကဒီအချိန်မှာရှင်းကြားစီရင်တဲ့တိုင်းပြည်တစ်ဆောက်ရေးကိုပို့ပြီးတော့ဆောင်ပေးစမ်းသပ်စီရင်ပါတယ
်ဟုတ်ကဲ့အခုကိုမင်းစင်ပြောသွားတဲ့ကိစ္စကဒါမှကောင်းတဲ့အချက်လို့ကျွန်တော်ထင်ပါတယ်ဒီအခုဒီကိစ္စကဒီသမရအနေနဲ့သူကိုယ်တိုင်ဆုံးဖြတ်လိုက်တဲ့အဖြစ်ကပို့ပြီးတော့ဟိုတိုင်းပြည်အတွက်ပိုကောင်းတယ်လို့ကျွန်တော်မြင်ပါတယ်လွှတ်တော်မသွားဘဲနဲ့သမရဆုံးဖြတ်တဲ့အဖြစ်ကပို့ပြီးတော့ဒီအနေထားမှာပို့ပြီးတော့တင့်တော်တယ်လို့ကျွန်တော်မြင်ပါတယ်ဘာကြောင့်လဲဆိုတော့လွှတ်တော်ကိုသွားမယ်ဆိုလို့ရှိရင်အဲဒီလွှတ်တော်ဟာကျွန်တော်တို့အားလုံးသိတဲ့အတိုင်းပဲဒီအရင်စေအစိုးရလက်ထက်မှာဖန်တီးခဲ့တဲ့လွှတ်တော်ဖြစ်တဲ့အတွက်ကြောင့်ဒီစေအစိုးရရဲ့အကျိုးစီးပွားကိုကာကွယ်ပေးမဲ့ပုံစံတွေရှိကောင်းရှိနိုင်ပါတယ်ဆိုတော့အဲ့ဒီကာကွယ်ပေးမဲ့ပုံစံတွေဟာဒီစစ်တပ်တွေကကိုယ်စားလှယ်တွေပဲဖြစ်ဖြစ်ဒါမှမဟုတ်လို့ရှိရင်လည်းကြံ့ခိုင်ဖို့ရိုးရိုးပါတီကကိုယ်စားလှယ်တွေပဲဖြစ်ဖြစ်အဲ့ဒါသူတို့အနေနဲ့တလုံးတရာအနောက်ဆက်ပြုတ်ခဲ့မယ်ဆိုလို့ရှိရင်ဒီကိစ္စလွှတ်တော်ရောက်ပြီးမှအဲ့လူများစုမင်းနဲ့ပယ်ချခံရတဲ့သဘောဖြစ်နိုင်ပါတယ်။ဒါကိုအခုလိုမျိုးသမရကဝင်ပြီးဆုံးဖြတ်ပေးတဲ့ကိစ္စဟာအင်မတန်မှစီလျော်တယ်လို့ကျွန်တော်မြင်ပါတယ်။တရုတ်ကတော်တော်များများနဲ့ယင်းနှိမ့်နံပြီးဖြစ်ပါတယ်။အဲ့ဒီကိစ္စဟာ2009ခုနှစ်ကလေးကစခဲ့တဲ့စီမံကိန်းဖြစ်တဲ့အတွက်ကြောင့်ဒီတော်တော်များများတော့ယင်းနှိမ့်နံမှုနဲ့ပတ်သက်တဲ့ဗမာယူကတ်ကိုပေးပြချင်တဲ့ငွေတွေဟာအဲ့ဒီချိန်တုန်းကဆက်စိုးရလက်ထက်ကိုရောက်သွားပြီးပါပြီ။ဆိုတော့ဒီစီမံကိန်းပြတ်သွားမယ်ဆိုလို့ရှိရင်ဒီငွေတွေကလုံးနဲ့ပြန်ပေးမလား။ပြန်ပေးမယ်ဆိုလို့ရှိရင်ဟောဘယ်သူလက်ထက်ကပြန်လာမလဲ။စစ်တပ်အနေနဲ့ကအဲ့အရင်တော့ကစစ်ကောင်းဆောင်တွေအနေနဲ့ကသူတို့လက်ထက်ရောက်ပြီးသားသူတို့ဗန်ထဲရောက်ပြီးသားပတ်စံတွေကိုပြန်ထုတ်မပေးဘူးဆိုရင်ဘယ်လိုဖြစ်မလဲဆိုတော့ဒါတွေအားလုံးပေါင်းစုံလာတဲ့အခါမှာအခုစစ်တပ်ဦးစီးရဲ့ချွတ်တော်ကဘယ်လိုဆုံးဖြတ်မလဲဆိုတော့ကျွန်တော်တို့ဆက်ပြီးတော့စောင့်ကြည့်ရမယ်သဘောပဲကျွန်တော်တို့ရှိပါတယ
်ဟုတ်ပါတယ်ခင်ဗျစိတ်ဝင်စားကြကောင်းပါတယ်ဒီတိုင်းကြီးဒီရက်ပြီးဆိုလိုက်ရုံနဲ့ပဲတရုတ်ကလည်းပဲသူ့ငွေရင်းနှီးထားတာတွေကိုအဆုံးခံပြီးတော့လုံးဝတော့ရပ်မှာတော့မဟုတ်ဘူးပေါ့ဟိုခုနကစောစောပိုင်းကကျွန်တော်တို့စကားကိုပြန်ဆက်ရလို့ရှိရင်ပေါ့လေအခုလိုဒီအကောင့်ဘက်ကိုနည်းနည်းလေးဟိုရွေလျားလာတာဟာဘာကြောင့်လဲဆိုတာအများကတော်တော်လေးပဲစိတ်ဝင်စားနေကြပါတယ်အဲတချို့ကလည်းပဲဒါဟာနှစ်ကုန်ကြလို့ရှိရင်အာဆီယံအဖွဲ့ရဲ့ဥက္ကဋ္ဌဖြစ်မြောက်ရေးအတွက်ကိုဒီဥသိမ်းစင်ရဲ့အစိုးရကဒါသူတို့ဟိုလှည့်စားတဲ့ပုံစံမျိုးဟလာဒါတကယ်အစ်စ်အမှန်စေနာအမှန်မဟုတ်ဘဲနဲ့အဲလှည့်စားတာများဖြစ်မလား နောက်သူတို့အာဆီယံအဖွဲ့ဥက္ကဋ္ဌဖြစ်စဉ်လို့ဒီလိုတွေလက်ရောနေတာလားတကယ်တမ်းအမျိုးသားရင်ကြားစီရေးကိုရှေ့ရှုရဲဆိုလို့ရှင်ဘာဖြစ်လို့ဒီနိုင်ငံရေးအကျဉ်းသားတွေကိုမလွတ်ပေးတာလဲဆိုတာလည်းမေးခွန်းထုတ်နေကြတာပါပဲဒေါက်တာသိန်းဝင်းရောဒီကိစ္စကဘယ်လိုမြင်လဲခင်ဗျ
ဒီနိုင်ငံရေးအကျဉ်းသားကိစ္စပေါ့ဗျာနော်ဟိုခုနကျွန်တော်ပြောခဲ့တယ်လို့ပဲဒါကဒီအချိန်ဒီမှာဟိုခုနပြောတဲ့အကြောင်းအမျိုးမျိုးတွေကိုထောက်ပြီးတော့ကျွန်တော်တို့စပြီးစစ်စွန်းနေတာပါဟိုတစ်ဖက်တည်းအနိုင်ရနေတာမဟုတ်ပါဘူးအဲ့ဒီအဲ့ဒါကြောင့်ပေါ့နော်ရိုးရိုးစင်းစင်းနဲ့မမှန်ကန်ကန်နဲ့ဟိုတခြားဘာကိစ္စမှမပါပဲနဲ့ဖြူးဖြူးစင်စင်နဲ့အပြောင်းလဲတကယ်လာလုပ်မယ်ဆိုလို့ရှိရင်ဒီကမရာဥဒိစိန်တက်လာတဲ့ဒီခုဆိုရင်ကျွန်တော်တို့6လလောက်တော့ရှိပြီအဲ့လောက်အတွင်းမှာပြောရရင်နိုင်ငံရေးအကျဉ်းသားကိစ္စဟာဟိုပထမအဦးဆုံးတော့ခြင်တွေ့ရမယ်ကိစ္စမျိုးတွေပါနော်ဒါမျိုးတွေကိုကျွန်တော်တို့လုပ်ရမယ်တကယ်ပြုပြင်ကြောင်းလဲမှုတွေလုပ်ရမယ်ဒါတွေကဟိုလုံးဝရိုးရိုးသားသားနဲ့လုပ်မယ်ဆိုရင်ဖြစ်ရမယ်ကိစ္စမျိုးပေါ့ဒါတွေကိုခုလိုမလုပ်တာဟိုကြည်ချင်းရဖြင့်ဘုံဘုံနဲ့လည်းရိုးရိုးသားသားနဲ့ဟိုတကယ်မမှန်ကန်ကန်ဘာမှအနောင်အဖွဲမရှိပဲနဲ့လုံမယ်ဆိုတဲ့ဟာမျိုးမှမရှိဘူးဆိုတာကတော့ဒါကိုကြည်ချင်းအဖြစ်သင်ရှားပါလေအဲဒီတော့ကျွန်တော်တို့ဒီခုနပြောတဲ့ဒီအာနာဘယ်လန့်စ်တက်တနာနဲ့ပဲသူတို့ကရှင်းမယ်ဆိုတဲ့အတွက်လွတ်တော်ဥက္ကဋ္ဌဦးခင်အောင်မြင့်ကတနည်းအားလည်းပြောသွားတယ်မစ္စတာကင်တာနာလာရုံကလည်းပြောသွားပါတယ်ဟုတ်လားဒီနိုင်ငံတော်တည်ငြိမ်အေးချမ်းမှုကိုအနောက်ရှေ့မှာပြုတဲ့အချိန်မှာလွတ်မယ်လို့နော်ဦးခင်အောင်မြင့်ကဒီစုပူမှုတွေမဖြစ်ပေါ်နိုင်ဘူးဆိုရင်ပြန်လွတ်မယ်ဆိုတော့ဒါကရှင်းပါတယ်ကျွန်တော်တို့ဒီနိုင်ငံကြီးအကျဉ်းသားတွေကစုပ်မှုတွေဖြစ်တယ်ဆိုတာကလည်းဒါငြင်းငြင်းစွာဆန္ဒပြမှုတွေရှိပါပဲအဲဒီတော့ဒီငြင်းငြင်းစွာဆန္ဒပြမှုတွေကလည်းဘာကြောင့်ဖြစ်တယ်လဲဆိုလို့ရှိရင်ဟလာဟိုဖြစ်တယ်ဖြစ်တိုက်လို့ဖြစ်တယ်ဆိုတာဒါရှင်းနေတာပဲအဲဒီတော့ဒီလိုစုပ်မှုတွေမဖြစ်ပေါ်နိုင်မှခရီးကဝတ်နဲ့လွတ်မယ်ဆိုတဲ့ကိစ္စမျိုးဟာအင်မတန်မှမဖြစ်တဲ့ကိစ္စမျိုးပေါ့သူတို့ကိုယ်တိုင်လည်းမဖြစ်တင်ဘူးဆိုတာတော့တည်ကောင်းသိပါလိမ့်မယ်သို့တော်လည်းဟိုသတင်းသမားကမီးတဲ့အခါကျရင်တော့ဒါပြောစရာတရားအနေနဲ့သူတို့ပြောရတာပဲဖြစ်တယ်ပေါ့နော်အဲ့တော့ဆိုလိုတာကတော့ဒီနိုင်ငံရေးအကျဉ်းသမားတွေကိုမလွတ်ဘူးဆိုတာကသူတို့ရဲ့အခြေအနေရင်းရင်သွားမှာကိုစိုးတယ်လို့ခုနကဦးမမမြင်ပြောတယ်လို့ပဲဒီဟာကိုဟိုအချက်တစ်ခုအနေနဲ့အဲထည့်ပြီးတော့ဒေါအောင်ဆန်းစုကြည်နဲ့ဆွေးနွေးတဲ့နေရာမှာတုံ့ပြန်လို့လည်းဖြစ်နိုင်ပါတယ်အဲ့ဒီအတွက်ကြောင့်ဟိုဒီကိစ္စမှာကတော့ခုနပြောတဲ့ဒီအင်အားရှင်ဝင်တာရှားကိုညှိနေတဲ့အချိန်မျိုးမှာသူတို့ဒီဟာကိုတော့ဟာလာမဖြစ်တာမှပဲပေါ့နော်တော်စုနဲ့ခုအထူးသဖြင့်ဆွေးနွေးနေတဲ့အချိန်မျိုးမှာအွန်လိုင်းလုပ်ပြီးတော့မဖြစ်တာမှပဲဒီဟာကိုလွတ်တဲ့သဘောမျိုးပဲဖြစ်ပြီးဟိုဂျန်တဲ့အချိန်မှာတော့ကျွန်တော်တင်နေဆက်ပြီးတော့ဒီလိုပဲဟိုကစားနေအောင်ပဲတင်ပါတယ်နောက်ဆုံးတော်စုနဲ့ဆွေးနွေးတဲ့အခါမှာအတိုင်းတာတစ်ခုရနော်ဟိုတခြားကိစ္စတွေမှာသူတို့အနေနဲ့သူတို့လိုအပ်တဲ့ကိစ္စလေးတွေရလာမယ်ဆိုလို့ရှိရင်တော့ဒါကိုအပြည့်အယူသဘောမျိုးနဲ့လွတ်ကောင်းလွတ်ပါမယ်ပေါ့နော
်ဟုတ်ကဲ့ခင်ဗျအမှန်တော့ဒီဥခွန်ဆုံးဦးတို့ဦးဆန်းညွန့်လင်းတို့နောက်ပြီးတော့ဒီចောင်းသားကောင်းဆောင်တွေကိုမင်းကိုနိုင်တို့တွေကတိုင်းပြည်ကိုစူပူအောင်ထကြွအောင်လို့သူတို့တမင်လုပ်နေကြတာမဟုတ်ဘဲနဲ့ဖိနှိပ်ချုပ်ချယ်မှုတွေများလောကကြီးလို့ဒီစနေနဲ့ဆန္ဒဖော်ထုတ်နေကြတာပါဆိုတာကိုဒီမြန်မာနိုင်ငံထဲမှာဟိုအောက်ခြေလူဒန်းစားကောဒီတပ်မတော်တွေကစစ်ဖို့အရာရှိတွေပါသူတို့လည်းအကုန်လုံးသိနေကြတဲ့ကိစ္စပါဒီတော့ဒါကိုကြံဖန်ပြီးတော့ပြစ်မှုတွေပုံမှန်တွေတက်ပြီးတော့ဒီထောင်နှံနေခါတဲ့မတန်တဆချမှတ်ထားရဲဆိုတာဒါဒီမိုကရေစီလမ်းစဉ်ကိုတကယ်သွားမယ်ဆိုလို့ရှိရင်ဒီမိုကရေစီနိုင်ငံကိုထူထောင်မယ်ဆိုလို့ရှိရင်ဒါဟာဖြစ်တဲ့ကိစ္စမှမဟုတ်ပဲဟုတ်ကိုမင်းစင်ပြောမလားခင်ဗျ
ဟုတ်ကဲ့ကဲ့ကျွန်တော်ကတော့လေဒီနိုင်ငံရေးမှာဒီနိုင်ငံရေးလုပ်တဲ့နေရာမှာလားနိုင်ငံရေးလုပ်တဲ့လူတွေပဲဖြစ်ဖြစ်ပေါ့လေအတိုက်အခံအစိုးရပေါ့ယူသားရင်စေတနာရှိတော့အကောင်းဆုံးမှာဒါတော့တိုင်းပြည်အတွက်ကိုကောင်းတာပါဒါပေမဲ့နိုင်ငံရေးရဲ့ဟိုအလေးအလာတဘောရတော့နိုင်ငံရေးမှာယူသားမှုစေတနာရှိမှုတွေကဖြစ်ခဲပါတယ်ဟိုဖြစ်ခဲတဲ့အခါကျတော့ဒီနိုင်ငံရေးဆိုတာကလည်းအလှူလုပ်တာမဟုတ်တဲ့အခါကျတော့ဟလာလူတိုင်းကကိုပါလူချင်းနဲ့သူပါလူချင်းနဲ့သူ့အကျိုးစီးပွားပါငါ့အကျိုးစီးပွားပါဆိုတာနည်းနည်းရှိတတ်ကြပါတယ်ဒါကြောင့်မို့ဒီသိအရေးကြီးတဲ့ကိစ္စတွေမှာအခုနိုင်ငံရေးကျန်းသား ပြန်လို့ရေးကိစ္စရဖြစ်ဖြစ်မြေဆုံရေးကားတာကိစ္စမျိုးရဖြစ်ဖြစ်အဲခုနကကျွန်တော်တို့ဒီတိုင်းသားပဋိပက္ခကိစ္စမျိုးရဖြစ်ဖြစ်ဒီလိုကိစ္စမျိုးတွေမှာတကယ်တမ်းကျတော့နှစ်ဖက်အပေးယူလုပ်တဲ့လုပ်ရတဲ့ရက်လက်အဖြစ်နဲ့သာအဖြေထွက်နိုင်မှာဖြစ်ပါတယ်တစ်ဖက်ကတော့စီစဉ်တာနဲ့ဓာရောကောင်းရင်းလို့ကျွန်တော်တို့ညှော်လင့်မှုဆိုတာသိမလွယ်ဘူးလို့ကျွန်တော်ထင်ပါတယ်အဲ့လိုပဲစစ်တပ်ဘက်ကလည်းလားဒီဘက်ကလူတွေကနေပြီးတော့လားအတိုက်ခံတွေကနေပြီးတော့စီးပွားရေးပြစ်ဒဏ်ခတ်မှုတွေလုပ်ထားတာကိုသူတို့ကလည်းအတိုက်ခံတွေကတော့စိတ်ကောင်းရှိပြီးတော့ပြန်ကြုတ်မယ်လို့သူတို့လည်းညှော်လင့်မှာမဟုတ်ပါဘူးသူတို့ဘက်ကလည်းငါတို့ဘာပေးနိုင်လဲသူတို့ဘာပေးနိုင်လဲသူတို့အဲ့လိုပဲစဉ်းစားမှဖြစ်ပါတယ်အဲ့ဒီခါကျတော့ဒီနိုင်ငံရေးစဉ်းစားကိစ္စမှလည်းကျွန်တော်ကသင်တာကဒေါ်ဆန်းစုကြည်နဲ့လားဦးသိန်းစင်ဆွေးနွေးတဲ့အခါမှာဒီကိစ္စကိုဘယ်လိုပုံစံမျိုးနဲ့ဆွေးနွေးသလဲဒါမြေဆုံကိစ္စကိုဒေါ်ဆန်းစုကြည်ရဲ့ဦးသိန်းစင်နဲ့ဘယ်လိုပုံစံမျိုးနဲ့ဆွေးနွေးခဲ့လဲဆွေးရောဆွေးနွေးခဲ့သလားဘယ်လိုကိစ္စမျိုးပဲဖြစ်ဖြစ်ပေါ့လေထိပ်ပိုင်းခေါင်းဆောင်တွေဆွေးနွေးတဲ့အခါမှာသူတို့ဆွေးနွေးုံနဲ့မပြီးပါဘူးလက်တွေ့ကြကြလားကျွန်တော်တို့ဒီဆက်လက်ဖော်ဆောင်မှုလိုပါရဲ့ဥပမာဆိုတော့မချာခင်ကစပြီးတော့ဒီနိုင်ငံခြားတန်တမန်တွေတော်ရတဲ့အခါမှာ EU ပဲဖြစ်ဖြစ်ဥရောပသမဂ္ဂပဲဖြစ်ဖြစ်ကျွန်တော်ကုလသမဂ္ဂကပဲဖြစ်ဖြစ် American အစိုးရပဲဖြစ်ဖြစ်တော်ရတဲ့အခါတိုင်းမှာမြန်မာအစိုးရကနေပြီးတော့ဘာပြောလို့ရှိလဲဆိုတော့နိုင်ငံရေးအကျဉ်းသားအရေးတော်ဟာအပြင်ကပြောနေတယ်လို့နှစ်ထောင်ဆိုတာမဟုတ်ဘူးတကယ်တော့အဲ့ထက်အများကြီးနေတယ်ဂျာကနန်းပဲရှိတယ်လို့သူတို့ပြောတာတွေ့ရပါတယ်ဒီလိုကိစ္စမျိုးတွေပြောလာပြီဆိုရင်ဒါလက်တွေ့ပိုင်းဖြစ်လာပါပြီလက်တွေ့ကျလာတဲ့ကိစ္စဆိုရင်လားဒေါ်ဆန်းစုကြည်နဲ့ဦးသိန်းစင်နဲ့တွေ့တဲ့အခါမှာဒေါ်ဆန်းစုကြည်ဘက်ကနေပြီးတော့ဒီလိုကိစ္စမျိုးကိုရှင်းဖို့အတွက်ဟာနှစ်ဖက်ပါဝင်တဲ့ကော်မတီတွေဖွဲ့တာမျိုးဒီကော်မတီတွေကနေပြီးတော့စုံစမ်းစစ်ဆေးတာမျိုးပြီးရင်ဒီကော်မတီတွေကနှစ်ဖက်အတွင်းဟာတစ်လအတွင်းအစည်းအဝေးခန်းစာတင်တာမျိုးအဲ့လိုပေါ့လေလက်တွေ့ကျကျနီးလန်းနေတယ်လာပြဿနာတွေကိုဆွေးနွေးတဲ့အခါမှာထိပ်တိုင်းမှာပဲရက်မနေပဲနဲ့အောက်ခြေအဆင်ဆင်အထိတာဝန်ပေးတာတွေအလုပ်ခွဲဝေတာတွေလုပ်တတ်ပါတယ်အဲ့လိုလုံးမတာလည်းလူတွေကလည်းဟလာဟိုသူလောသူလောဖြစ်မနေပဲနဲ့ယုံကြည်မှုတွေပို့တုံးမှဖြစ်ပါတယ်တနည်းအားဖြင့်ဆိုရင်ဒီလိုတာဝန်ခွဲဝေမှုတွေလုံးမတာလည်းချက်ချင်းအဖြေမထွက်ရင်တော့မှအလားလာတော့ကောင်းတယ်ဆိုပြီးတော့အားလုံးကသုံးသပ်နိုင်မှာဖြစ်ပါတယ်။တနည်းအားဖြင့်ဆိုရင်နိုင်ငံရေးစနစ်ပြဿနာမှာဆိုလို့ရှိရင်လေဟလာစစ်တပ်ကနေပြီးတော့ဟလာအစိုးရကနေပြီးတော့တည်ငြိမ်မှုဟလာစိုးရိမ်လို့လုံခြုံရေးကိုကြောက်လို့ပြန်မလုပ်ဘူးဆိုရင်တော့မှဒီနိုင်ငံရေးစနစ်တွေကိုဟလာနေထောင်နေမှာဟလာဂျိုင်းတုံတို့ mindset တို့ဟလာကျွန်တော်တို့ဟလာစစ်တွေလို့မှထားတာအင်မတန်မှဒုက္ခရောက်ပါလေမိသားစုတွေမှလည်းတဝါလာခက်ပါတော့အကယ်၍သာဟလာဟိုကမလွတ်နိုင်ဘူးဆိုရင်တော့မှပထမအဆင့်အဆင့်နေတဲ့ဒီလူတွေကိုရန်ကုန်မြို့ကိုပြန်ခေါ်မယ်ရန်ကုန်မှာရှိတဲ့အကျဉ်းဆောင်တွေမှာထားမယ်ဒါမှမဟုတ်သူတို့ကိုအစိုးရဧည့်ခံတွေမှာထားမယ်အဲ့ဒီနည်းတွေနဲ့ပေါ့နော်ဟိုတန်ဆာမှုရှိရှိနဲ့ကျွန်တော်တို့ကပြဿနာကိုအဆင့်လိုက်ဖြေရှင်းနိုင်ပါတယ်ဒါကြောင့်မို့ခေါင်းဆောင်တွေကဆွနွေးတဲ့အခါမှာထိပ်ပိုင်းမှာပဲရက်မနေမနဲ့အောက်ခြေအဆင့်အဆင့်ကိုအလုတ်ခွဲမှုရှိရပါတယ်ကျွန်တော်မြင်တာကတော့ဟိုမနှက်ပြန်တစ်ပတ်ခါနိုင်ငံရေးစနစ်တွေပြန်လွတ်ချင်မှလွတ်မယ်ဒါပေမဲ့ကောင်းဆောင်တွေကထိတ်မှာပဲတက်မနေပဲနဲ့အောက်ခြေအဆင့်အဆင့်ကိုအလုတ်ခွဲမှုမလုပ်ဘူးဆိုလို့ရှိရင်တော့ကြာရင်ဟလာဟိုအများသူငါကနေပြီးတော့ပို့ပြီးတန်တရားတွေတိုးလာမယ်အပြစ်တင်စရာတွေဖြစ်လာမလို့ကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ခင်ဗျအခုဒီမြန်မာနိုင်ငံတွင်းမှာဖြစ်နေတဲ့အခြေအနေတွေပတ်သက်လို့ဒီတခြားနိုင်ငံတွေကသိပြီးတော့ပုံမှန်လေးလည်းမပြောကြပါဘဲအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနကအရာရှိကြီးတွေကတော့မြန်မာနိုင်ငံမှာပြုပြင်ပြောင်းလဲမှုလေးတွေတော့အဲစပြီးတော့ပေါ်ထွက်နေပါပြီအဲဒါပေမဲ့လို့လည်းပဲဖိနှိပ်မှုတွေကလည်းပဲတစ်ဖက်မှာကရှိနေသေးပဲဖြစ်တယ်ဟုတ်လားစစ်မှန်တဲ့ပြုပြင်ပြောင်းလဲမှုတွေဖြစ်အောင်ဆက်ပြီးတော့ကြိုးပမ်းသွားတာမြင်နေပါတယ်ဆိုပြီးတော့သူတို့ကတော့အပတရားပြောနေကြတယ်ဒေါ်ဆန်းစုကြည်ကလည်းပဲသူကအကောင်းမြင်တဲ့ဘက်ကနေပြီးတော့သူကကြည့်နေပါတယ်အေးဒီကိစ္စတွေကိုဟုတ်လားအရေးကြီးတဲ့စစ်စစ်မှန်မှန်အမျိုးသားပြန်လဲတင်းမြတ်ရေးရအောင်ဆက်ပြီးတော့ကြိုးပမ်းသွားဖို့လိုပါတယ်အခုကတော့ညှိနှိုင်းနေစေအဆင့်ဆိုတော့ဒါ negotiate လုပ်နေရတာအပေးအယူပေါ့လေနော်တစ်ဖက်ကဘာပြောလို့တစ်ဖက်ကဘာရမလဲဆိုတာညှိနှိုင်းနေဆိုတော့ရှိမှာပေါ့လေဒီကျွန်တော်တို့မသိတဲ့အပိုင်းတွေလည်းအများကြီးပဲရှိသေးတာမို့လို့ကျွန်တော်တို့ကတော့စောင့်ပြီးတော့ကြည့်ကြအောင်ပါပါ
ဟုတ်ကဲ့ဒီဘိုင်းနဲ့ပတ်သက်ပြီးပြောရမယ်ဆိုရင်တော့ဒီကျွန်တော်သိခဲ့ပါတော့ဒီတောင်အာဖရိကရဲ့ဒီလူမျိုးအဆုံးမှုဒီအဆုံးသတ်မဲ့ကာလအဲ့ဒီကာလကိုကျွန်တော်သွားပြီးမြင်အောင်ပြပါတယ်အဲ့ဒါတော့ဒီဆရာဦးသိန်းဝင်းပို့ပြီးတော့ပြောနိုင်ပါလိမ့်မယ်ကျွန်တော်ဆိုလိုတာကတော့ဒီအဲ့ဒီချိန်တုန်းကတော့ဟာဒီနန်ဆန်မန်ဒလာနဲ့ FWD Club နဲ့အဲ့ဒီကိစ္စကိုအဲ့ဒီနိုင်ငံရေးပြောင်းလဲမှုကိစ္စကိုဆွေးနွေးကြတဲ့အချိန်တုန်းကတော့သူတို့အနေနဲ့ထိပ်ပိုင်းကောင်းဆောင်အဆင့်မှာသူတို့အဓိကစားပြီးဆွေးနွေးကြတာပါဆိုတော့ဒီနေရာမှာကျွန်တော်တို့နဲ့ကြော်တဲ့ချက်တစ်ချက်ကပါလဲဆိုတော့မြန်မာနိုင်ငံနဲ့ကြော်တဲ့တစ်ချက်ချက်ပါလဲဆိုတော့ဒီ FWD Club အနေနဲ့ကအဲ့ဒီအချိန်တုန်းကရှိတဲ့လွှတ်တော်ဟာပြောမယ်ဆိုလို့ရှိရင်သူ့ရဲ့လွှတ်တော်ပါเนาะကျွန်တော်တို့ဒီလူပြူတွေကဦးစီးထားတဲ့လွှတ်တော်ပါဆိုတော့တကယ်တမ်းဒီကိစ္စတွေကိုဆုံးဖြတ်ဖို့နောက်ဆုံးလွှတ်တော်တင်ပြီဆိုလို့ရှိရင်လွှတ်တော်ဟာအဲ့ဒါအနည်းဆုံးတော့အားလုံးမဟုတ်တော့မှဟလာအများစုကသူ့ဘက်ကိုလိုက်ပြီးတော့ဆုံးဖြတ်ပေးနိုင်တယ်နေတာရှိပါတယ်ဒါပေမဲ့လောလောဆယ်မြန်မာနိုင်ငံရဲ့အနေအထားကတော့အဲ့ဒါလိုမဟုတ်ဘူးလို့ကျွန်တော်မြင်မိပါတယ်ခင်ဗျအကြောင်းကတော့သွားသွားကျွန်တော်တင်ပြခဲ့တဲ့ပြောခဲ့တဲ့အကြောင်းတွေကြောင်းပါပဲ
ဟုတ်ကဲ့ကျွန်တော်တို့ကညီကောင်းချုပ်မှတ်ချက်တွေကျွန်တော်တို့ပြောရအောင်ဗျာအဲ့တော့ဒီလိုအခုလက်ရောမှုလေးတွေအစိုးရဘက်ကနေပြီးတော့ပြလာတာဟာတော်တော်ကိုပဲအံ့ဩစရာဖြစ်ပါတယ်လို့ဒီအကြက်ကပုဂ္ဂိုလ်တွေကပြောနေကြတာပါပဲဒီတော့ သမဏဦးသိန်းစိန်အနေနဲ့ကအရင်တော့အများကတွက်ခဲ့ကြတာဒီဘိုးရုံမူကြီးတန်းရွှေရဲ့လက်ထက်ကနေပြီးတော့သူကဝန်ကြီးချုပ်ကနေခုနောက်ပိတ်ဆုံးသမဏအဖြစ်ရောက်လာတော့သူကတော့ဖြင့်ဘိုးရုံမူကြီးတန်းရွှေရဲ့လောက်ရတဲ့ဆုံးဖြတ်ချက်တွေကိုသူ့အနေနဲ့လွန်စားနိုင်မှာမဟုတ်ဘူးဒီပုတ်ထက်ဒီဘဲဘဲနေမှာပဲလို့ပြောခဲ့ကြတယ်အခုကျတော့ဦးသိန်းစိန်လုံနေတဲ့လောက်ရတဲ့ကဘိုးရုံမူကြီးတန်းရွှေရဲ့လောက်ရတဲ့နဲ့တော်တော်ကိုပဲခွာချနေတာကိုမြင်နေကြတော့လူတွေကအမျိုးမျိုးဝေဖန်မှုတွေလေးပြုလာတာပေါ့လေဒီဖြစ်ပေါ်လာတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့ညီကောင်းချုပ်မှတ်ချက်အနေနဲ့ဆရာဦးသိန်းဝင်းပဲစပြီးတော့ပြောပါလားခင်ဗျာ
ဟုတ်ကဲ့ဟိုလက်တွေ့တကယ်ရှာမဲ့ကိစ္စလေးပါဟိုကျွန်တော်လည်းဒီသတင်းတွေပါဒီမှာတော့မကြားဘူးသေးဘူးဒါကျွန်တော်ရဲ့စိတ်ကူးလေးလိုပဲပြောပြရသေးဘူးပါလဲဆိုတော့အဓိကကျတာအတော်စုကိုယ်တိုင်လည်းအမြဲပြောတယ်ဒီတုအတန်ကိုနားထောင်ဖို့နော်ဒီချိန်မှာဒီခေါင်းဆောင်ပိုင်းကဆွေးနွေးနေတဲ့အချိန်မှာဒီတစ်ခုတည်းကိုစဉ်းစားလို့မရပါဘူးကျွန်တော်ဒါနဲ့ပတ်သက်လို့အချက်နှစ်ခုပြောချင်ပါတယ်တစ်ခုကတော့ကိုယ့်ရဲ့အခန်းကဏ္ဍပေါ့နော်ဆက်ပြီးတော့ဒေါ်အောင်ဆန်းစုကြည်ကိုကျွန်တော်တို့ဝန်ရံသွားဖို့ပါပဲဒေါ်အောင်ဆန်းစုကြည်ကတော့သူကဆွေးနွေးပွဲတွေကိုလုပ်နေတဲ့အတွက်သူ့မှာပြောဆိုတဲ့နေရာမှာထိန်းသိမ်းနဲ့ပြောမှာဖြစ်ပါတယ်ဒါပေမဲ့ကျွန်တော်တို့အပိုင်းเนาะဟိုနိုင်ငံတကာမှာကမ်ပိန်းလုပ်တဲ့လူကလည်းကမ်ပိန်းလုပ်တဲ့လူလျောက်အခုဟာကအင်အားကိုညှိနေတဲ့အချိန်မှာကျွန်တော်တို့ကတော့အရင်လိုပဲလိုအပ်သေးတဲ့ကိစ္စတွေကိုကျွန်တော်တို့ပြောနေရအောင်မှာပဲပေါ့เนาะဒါကအပြင်ပိုင်းမှာပေါ့အပြင်ပိုင်းမှာကျွန်တော်အရေးကြီးတာတစ်ခုပြောချင်တာကတော့ဒီလိုခေါင်းဆောင်ပိုင်းမှာပြောနေရင်သူတို့မှာအချိန်အတိုင်းကြာကတ်တတ်မှုလည်းမရှိဘူးဘာတွေဖြစ်နေမှလည်းမသိဘူးသို့တော်တော်စုကိုယ်တိုင်ကလည်းသူပြစ်ပေးတာပါတယ်တကယ်ကြောင်းလဲမှုဖြစ်ရင်တော့သူပြောမယ်ဆိုတော့ဒီသူလူစုအပိုင်းကသမရာကြီးနဲ့ဒေါ်အောင်ဆန်းစုကြည်တို့ဆွေးနွေးတာကိုကျွန်တော်တို့ဝမ်းသာတယ်သဘောတူတယ်အဲ့ဒါတွေဟာဘယ်အဆင့်နေရောက်နေပြီလဲလူစုအနေနဲ့ဒီလိုလုပ်နေတဲ့ကိစ္စတွေကိုစဉ်ဆက်ပြပြတိုင်းတာတဲ့အဖွဲ့အစည်းမျိုးကနေပြီးတော့အမြဲတမ်းအားပေးပွားမယ်ဆိုလို့ရှိရင်တော့တော်အဆန်းစုကြည်အနေနဲ့လည်းပြည်သူအတန်နဲ့လှုပ်ရတဲ့အတွက်သူ့မှာလည်းပို့ပြီးအားရှိတဲ့အတွက်တမန်လူသူရဲ့လှုပ်ရှားမှုကိုပေါ်တဲ့အဖွဲ့အစည်းလေးတွေပေါ်လာရင်တော့ကောင်းမယ်လို့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့ခင်ဗျာကိုမင်းစီရောခင်ဗျာ
ကျွန်တော်ကတော့အခုမိုင်းမှာအပြောင်းလဲတွေဖြစ်တယ်ပဲဆိုဆိုပေါ့လေအဲ့ဒါလို့ဖြစ်လာလို့ရှိရင်နောက်ပြည်ရင်းရေးတစ်ခုလို့ကျွန်တော်တို့ကကွက်ပြီးမရှိစင်ပါဘူးဒါဟာလားကျွန်တော်ပြည်နိုင်ငံရေးသဘောအရနိုင်ငံတကာအခင်းကျင်းသဘောအရလည်းအရေးပါတယ်လို့ကျွန်တော်ထင်ပါတယ်ဒီတိုင်းပြည်တွေမှာလည်းမျိုးဟလားမတိမတိနေဖြစ်လာတဲ့မရေမရာမှုတွေဖြစ်လာပြီဆိုရင်အင်းဒီချင်းနိုင်ငံတွေကသူတို့ရဲ့အကျိုးစီးပွားတွေနဲ့ပြတ်လို့မလားဒီနိုင်ငံမှာသူတို့ရင်းနှီးမြှုပ်နှံထားတာတွေကမောက်ကမဖြစ်မလားဆိုပြီးစိုးရိမ်တာတွေဖြစ်လာနိုင်ပါတယ်ဒီမှာတရားခင်ကပဲနိုင်ငံတိုင်းဝန်ကြီးဘဝနာမောင်လင်းကိုကျွန်တော်တို့ဒီတရုတ်နိုင်ငံတိုင်းဝန်ကြီးဌာနကပြောပါတယ်တရားဝင်ဒါစင်ဟွာမှာလည်းပါပါတယ်အဓိကပြောတာကတော့တရုတ်နဲ့မြန်မာနှစ်နိုင်ငံကြားထဲမှာလှုပ်ထားတဲ့ကိစ္စတွေကိုဆက်လက်အကောင့်တွေပေါ်ပါဆိုပြီးပြောတာဖြစ်ပါတယ်ဒါမျိုးတွေကပဲအာဆီယံနိုင်ငံတွေမှာလည်းစိတ်ပူတာရှိနိုင်ပါတယ်အမေရိကန်အစိုးရကိုယ်တိုင်ပြင်လင်းအခုပြောင်းလဲလာတဲ့အချင်းချင်းအသက်မှာသူတို့နိုင်ငံဘလို့ရက်တည်မလဲဆိုတာကိုအသေးလေးတော့ချက်နေရတာပါတနည်းအားဖြင့်ပြောမယ်ဆိုရင်မြန်မာနိုင်ငံကိစ္စဟာအတိုက်အခံတွေဘက်ကတော့လည်းကောင်းအစိုးရဘက်ကတော့လည်းကောင်းအခိုင်အတွဲမတက်ဘူးဆိုလို့ရှိရင်ဒီအာရှနိုင်ငံတွေကြားထဲမှာသူတို့ပြန်အာဆီယံရဲ့တရုတ်ရဲ့အမေရိကန်ရဲ့ကြားထဲမှာမြန်မာနိုင်ငံကိုအကြောင်းပြပြီးအားပြိုင်မှုတွေဖြစ်လာတာမျိုးဖြစ်သွားနိုင်ပါတယ်သူတို့ပြန်မြန်မာနိုင်ငံမှာလည်းဘာဝတင်ရတာရှိရတဲ့ကြောင့်မို့ဒီလိုမျိုးတွေဖြစ်သွားနိုင်ပါတယ်ဒီလိုဖြစ်မယ်ဆိုတာကိုလည်းတရုတ်ပညာရှင်တွေက2009ခုနှစ်သမ္မတဥပမာတက်ပြီးနောက်ပိုင်းတွေကသူတို့တရားဝင်ကိုစာရမ်းတွေရေးပြီးပြည်ပထားရှိပါတယ်မြန်မာပြည်ကိုအကြောင်းပြပြီးတော့အားပြိုင်မှုတွေမဖြစ်ချင်ဘူးလို့တရုတ်ကတရားဝင်ပြောထားတာရှိပါတယ်ကျွန်တော်ပြောချင်တာကတော့ဒီပြည်ရင်းမှာအပြောင်းအလဲတွေလုပ်တယ်ဆိုလို့ရှိရင်အဲ့ဒီအပြောင်းအလဲတွေဟာပြည်ရင်းမှာပဲရက်တက်မနေဘဲနဲ့အင်းကြီးနိုင်ငံတွေကပါဝင်ရောက်ဆွတ်ဖတ်ဖို့အတွက်ဖိတ်ခေါ်တယ်လို့ဖြစ်တတ်ပါတယ်ဒါကိုသတိထားပြီးတော့ဒီကိစ္စရဲ့အကုန်လုံးကိုဟလာနိုင်ငံရေးပြဿနာစီးပွားရေးပြဿနာလူခွင့်ရေးပြဿနာတသက်အဖြစ်မရှိမြင်မဲနဲ့အမျိုးသားလူငယ်ရေးပြဿနာရှိပါရှိမြင်နိုင်မှုလိုရဲလို့ကျွန်တော်ကထောက်ပြချင်ပါတယ
်ဟုတ်ကဲ့ခုမောမျိုးခင်ဗျာ
ဟုတ်ကဲ့အခုလောလောဆယ်မြန်မာနိုင်ငံမှာဖြစ်နေတဲ့အပြောင်းအလဲတွေပေါ့နော်အပြောင်းအလဲတွေအစားပဲဆိုကြပါစို့ဒါတွေကိုကျွန်တော်တို့ဘာတွေဘလောက်ပြောင်းလဲလဲဆိုတော့ကျွန်တော်တို့မသိသေးပေမဲ့လို့ကျွန်တော်တို့သိတဲ့အချက်ကတော့လောလောဆယ်ဒေါက်ဆန်းစုကြည်နဲ့ဦးသိန်းစိန်ဆွေးနွေးတယ်ဒေါက်ဆန်းစုကြည်နဲ့ဟာဒီစေစိုးရဘက်ကလူတွေဆွေးနွေးတဲ့သဘောမျိုးတော့ကျွန်တော်ရေပုံရသိပါတယ်ဘာလဲပြောပြတာဟာကောင်းတဲ့ကိစ္စဖြစ်ပါတယ်နောက်တစ်ခုကတော့ကျွန်တော်အနေနဲ့မြင်တာကတော့ဒေါက်ဆန်းစုကြည်ဟာအခုလိုမျိုးခေါင်းဆောင်ချင်းဆွေးနွေးရဆိုတဲ့အဆင့်သူ့မှာရှိနေတယ်လို့တစ်ဖက်ထဲမှာလည်းပဲဟာလူလူကိုသူတတ်နှံ့ထားတဲ့သဘောရှိပါတယ်လူလူကိုညှဉ်းညွတ်ကြပါလို့သူပြောခဲ့တာပါကျွန်တော်အနေနဲ့မြင်တာကတော့ဟာအခုလောလောဆယ်မြန်မာနိုင်ငံမှာရှိနေတဲ့အခင်းချင်းဟာအဲ့ဟိုတော့ကဟာလွတ်လပ်ရေးယူတော့ကအိက္ခနဲ့ပြန်ပြီးတော့ရှင်ပြီးပြောမယ်ဆိုလို့ရှိရင်ဒီအောင်ဆန်းရဲ့လီစာချုပ်နူရဲ့လီစာချုပ်ဆိုပြီးတော့ဟာလာခေါင်းဆောင်တွေချင်းချင်းတွေ့ပြီးတော့အင်္ဂလန်အထိဗီလာအထိသွားပြီးတော့စာချုပ်ချုပ်နေတဲ့ကာလမှာပဲဖတ်စာပါလာကိုယ့်ရဲ့ပြည်တွင်းအင်အားနဲ့အစင်းနဲ့ရှိနေပါတယ်ဆိုတော့ အဲ့လိုကဆင်းရဲရှိမယ်ဆိုရင်တော့ပြောကောင်းမဆိုကောင်းပါတော့လောလောဆယ်ရှိနေတဲ့ဆက်ဆံရေးတွေတက်သွားခဲ့မယ်ဆိုရင်ဟာလူလူဘက်ကလည်းအဆင်နဲ့ရှိမယ်ဆိုလို့ရှိရင်တော့ဒါဟာဒီထွက်ရလမ်းတစ်ခုဖြစ်ကောင်းဖြစ်လာနိုင်ပါတယ်ဒါပေမဲ့ကျွန်တော်တို့အားလုံးညှော်လင့်လာကြတော့ဟာဒီလောလောဆယ်ဆွေးနွေးနေတဲ့ကိစ္စကနေပြီးတော့မြန်မာနိုင်ငံသားတွေအတွက်မြန်မာပြည်သူတွေအတွက်နောက်ပြီးတော့ဒေသတစ်ခုလုံးနဲ့ကဘာအတွက်ပါကောင်းမဲ့ရလဒ်တွေပေါ်လာပါစေလို့ပဲကျွန်တော်တို့ဆုတောင်းပါတယ်
ဟုတ်ကဲ့ခင်ဗျာဒီမှတ်ချက်တင်နေပဲဒီစကားပိုင်းကိုညီကုန်းချုပ်အောင်မှာဖြစ်ပါတယ်ခင်ဗျာအခုလိုပါဝင်ပြီးတော့ဆွေးနွေးပေးခဲ့ကြတဲ့တောင်အာဖရိကနိုင်ငံ Freedom Coalition ဖွဲ့တာဝန်ကဒေါက်တာဦးသိန်းဝင်းမြန်မာသတင်းသမက်ကဥက္ကဋ္ဌဒေါက်တာမောင်မောင်မြင့်နဲ့ကယ်လီဖိုးနီးယားပြည်နယ် Berkeley Tech တို့ကကိုမင်းစင်တို့ကိုကျေးဇူးတင်ကြောင်းပြောကြားပါရစေတော်တာရှင်အပေါင်းကိုစိတ်နှပြချမ်းသာရှင်လန်းကြပါစေခင်ဗျာ